ဘင်္ဂလားဒေ့ရှ်မှာနှစ်နိုင်ငံနယ်ဆက်တွေကမပေါက်ကွဲသေးတဲ့မြေမြုပ်မိုင်းတွေနဲ့လက်လုဖောက်ခွဲပစ္စည်း IED တွေဖယ်ရှားရေးကိုအတူတကွလက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နေသာစောင့်တဲ့ BGB ကအကြီးကဲသူဖြစ်တဲ့ဗိုလ်မှူးချုပ် Matt Ansua Raman ကကျတဲ့ပြည်နယ်နှစ်နိုင်ငံဆင်းနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။နှစ်နိုင်ငံနယ်ဆက်ဒေသလုံခြုံရေးနဲ့ငင်းချင်းဆင်းရဲဆင်းနွေးပွဲကို၅ရက်ကြာပြုလုပ်ခဲ့တာဖြစ်ပြီးနယ်ဆက်ဒေသမှာရှိနေတဲ့မြေမြုပ်မိုင်းတွေနဲ့မပေါက်ကွဲသေးတဲ့ IED ဖောက်ခွဲပစ္စည်းတွေဖယ်ရှားရေးအပြင်ပုံမှန်ကျင်းလည်မှုကိစ္စရပ်တွေကိုပါဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာဘက်ကရင်းမှုချုပ်မျိုးစုံဦးဆောင်တဲ့ကိုယ်စားလှယ်ဖော်ဝင်6ဦးနဲ့ဘင်္ဂလားဒေ့ရှ်ဘက်ကဗိုလ်မှူးချုပ်ရက်မန်ဦးဆောင်တဲ့အဖွဲ့ဝင်16ဦးတို့တက်ရောက်ဆွေးနွေးခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။ကီလိုမီတာ250ကျော်ရှိတဲ့နယ်စပ်မှာ150လောက်ကတောတောင်ထိုးတက်ပြီးလူလူအယောက်ပေါက်နေတာမို့လက်နက်ကင်ဖွဲ့ရရာစုသားတွေမွေးစည်းဝါးနဲ့လက်နက်ဖွန်ခိုးတွေချက်စားတဲ့ဒေတာဖြစ်ပါတယ်။မွေးစည်းဝါးနဲ့ရာစုမှုနှိမ်နင်းရေးကိုနှစ်နိုင်ငံစလုံးကအလေးထားလှုပ်ဆောင်နေတာမို့နယ်စပ်ဒေတာအနားကရာဘမွေးစည်းထုတ်လုပ်တဲ့စစ်ရုံ49ရုံကိုမြန်မာရဲတွေစီ BGB ကအကြောင်းကြားခဲ့တယ်လို့လည်းမစ္စတာရက်မန်ကပြောပါတယ်။